တရုတ်နိုင်ငံကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်ရက်ကိုအတိအကျအထူးပြုသတ်မှတ်ထားတာမျိုးမရှိတဲ့အတွက်အခွန်ကောက်ခံမှုအသက်ချမှတ်ဖို့မတ်လ၁ရက်နောက်ဆုံးရက်သတ်မှတ်ထားတာကိုရက်ပြောင်းရွှေ့နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။လက်ရှိမှာဆွေးနွေးမှုတွေဟာအဆင့်ပြေချောင်းနေတယ်လို့သမ္မတကအင်္ဂါနေ့ကသမ္မတအင်ဂျီမှာသတင်းတောက်တွေကိုပြောပါတယ ကျွန်တော်တို့ကတော့ဒီအမေရိကန်ဒေါ်လာတန်းနေရာနဲ့တရုတ်ပို့ကုန်တွေပေါ်မှာအခွန်အခကိုတစ်ဆယ်ရာခိုင်နှုန်းကောက်ခံနေရတာကနေနှစ်ဆယ့်ငါးရာခိုင်နှုန်းထိတိုးမြင့်တောက်ခံဖို့လုပ်မယ်နောက်ဆုံးရက်ဖြစ်နေမတ်လ ဒီတမတ်ရဲ့မှုတွေကြားသဘောတူညီမှုရဖို့အတွက်နီလာမဲဆိုရင်တော့ဒီတမတ်ရဲ့ကိုရွှေ့ဆိုင်းနိုင်တယ်လို့တမတ်ကပြောခဲ့တာပါအမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်နဲ့အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရောဘတ်လိုက်တီဇာအပါအဝင်နှစ်နိုင်ငံအကြီးအကဲအဆင့်အရာရှိတွေဆွေးနွေးပွဲတွေမတိုင်ခင်မှာနှစ်နိုင်ငံအငြင်းနဲ့လက်ထောက်အရာရှိတွေအဆင့်ဆွေးနွေးပွဲတွေကိုအင်ကာ 第二部第二部分之中，刘希格被特别了无上被生日部的戏法嘞。